ရှမ်းပြည်နယ်မိုင်းရှူမြို့နယ်မှာ SSPP SSA ရှမ်းပြည်နယ်မြောက်ပိုင်းတပ်မတော်စခန်းကိုမြမတပ်မတော်ကဒီနေ့ထိုးစစ်ဆင်ခဲ့ပါတယ်ဒါဟာအမျိုးသားပြန်လည်တင်မြှင့်ရေးအတွက်ကြိုးပမ်းနေတဲ့အချိန်မှာယုံကြည်မှုကိုထိခိုက်စေတယ်လို့ရှမ်းပြည်မြောက်ပိုင်းတပ်ကပြောပါတယ်။27ရာစုပင်လုံးညီလာခံအပြီးတိုင်းရင်းသားဒေသတွေမှာတိုက်ပွဲတွေဖြစ်နေတဲ့အတွက်ငြိမ်းချမ်းရေးအတွက်အလားအလာမကောင်းဘူးလို့လည်းစစ်ရေးနိုင်ငံရေးသုံးသပ်သူတွေကမြင်ပါတယ်။ဒီအကြောင်းကိုညံဝင်းအောင်ကတင်ပြပါမယ်ရှင်။
မိုင်းရှူမြို့နယ်လွိုင်းတိုင်းတိုက်နယ်လွိုင်းနယ်တောင်ကြီးမှာရှိတဲ့ SSPP SSA ရှမ်းပြည်မြောက်ပိုင်းတပ်စခန်းကိုမြမတပ်မတော်ကဒီကနေ့နေ့လယ်ပိုင်းမှာလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ SSA မြောက်ပိုင်းတပ်ပြောခွင့်ရဗိုလ်ချုပ်ခွန်ဆိုင်ကပြောပါတယ်
။မိုင်းရှူမြို့နယ်လွိုင်းတိုင်းတိုက်နယ်လွိုင်းနယ်ဆိုတဲ့တောင်ချီနားမှာတပ်မတော်ဘက်ကနေပြီးတော့မှကျွန်တော်တို့လွိုင်းနယ်တောင်ချီမှာရှိတဲ့စခန်းကိုဝင်တိုက်တာသူတို့ကလာထိုးစစ်တိုက်ခိုက်တော့ဗောလက်နက်ကြီးတွေတုံးပြီးတော့တိုက်ပွဲကတော့တနိုင်နီးပါးတော့ကြာတယ
်တမတော်ဘက်ကနေပြည်ရှင်းလင်းရေးအတွက်ဖေရှားခိုင်းရကအခုလိုထိတ်တိုက်ရင်ဆိုင်ပွဲတွေဖြစ်လာရတာလို့ဗိုလ်ချုပ်ခွန်ဆိုင်ကပြောပါတယ်ဒီတိုက်ပွဲတွေကြောင့်အမျိုးသားပြန်လည်တင့်မြတ်ရေးအတွက်ယုံကြည်မှုကိုထိခိုက်စေတယ်လို့ဗိုလ်ချုပ်ခွန်ဆိုင်ကသုံးသပ်ပါတယ
်အဓိကကတော့ကျွန်တော်တို့အမျိုးသားပြန်လည်တင့်မြတ်ရေးအတွက်ယုံကြည်မှုကိုထိခိုက်စေတယ်လို့ကျွန်တော်တို့ယူဆတယ်သူတို့လာပြီးတော့အဲ့လိုထိုးစစ်ဆင်တဲ့ကိစ္စတွေနော်အောက်မှာကျွန်တော်တို့နှစ်ဖက်တပ်တွေကိုတင်းတင်းတင်းတင်းထုတ်ကြပါအောက်ခြေဆိုတာစစ်သားဆိုတာအထက်အနိမ့်မရှိမတိုက်ဘူးကြဒါအထက်ဆိုင်ရာသူ့ဆိုင်ရာတိုက်မှုတွေပေါ့အဲ့ဒါကနေဝိုင်းချင်းပို့လို့လိုတယ်ကျွန်တော်တို့ကလည်းထိမ့်မယ်ကိုယ့်ဘက်ကိုဖြစ်ပွဲတွေပြတ်မသွားအောင်ပေါ့
မြမတမတော်ဘက်ကမန်းရှူးမြို့နယ်တဝိုက်စစ်အင်အားတိုးချလာခြင်းကလေးကတိုက်ပွဲတွေမဖြစ်ရအောင်ကြိုတင်ညှိနှိုင်းဖို့အတွက်ခိုလံမြို့နယ်မှာရှိတဲ့အရှိအလေပိုင်းတိုင်းမှုနဲ့ဆွေးနွေးဖို့ကိုယ်တိုင်သွားရောက်ခဲ့ပေမဲ့တွေ့ခွင့်မရခဲ့ဘူးလို့ဗိုလ်ချုပ်ခွန်ဆိုင်ကရှင်းပြပါတယ်
။ကျွန်တော်ကိုယ်တိုင်သွားတွေ့တယ်သူ့တိုင်းကိုရလခအရှိအလေပိုင်းတိုင်းပေါ့ကိုလောင်ကိုသူတို့ကပဲဖိတ်ကြားပြီးတော့သွားတယ်လေ။သူတို့ကပြောလာတယ်သူတို့ကလည်းတွေ့ရှင်တယ်ပေါ့တိုင်းကန်နေကြီးနဲ့တွေ့တယ်ကိစ္စတွေကိုဖြေရှင်းမလို့ကျွန်တော်ကိုယ်တိုင်သွားတာမအားဘူးဆိုပြီးမှပြောတာ။ဒါသူတို့ကအဲ့လိုချင်းကြီးကဖြစ်လာတော့နောက်ဆုံးတော့အရှင်များအဲ့လိုမကောင်းဘူးလား။
ဩဂုတ်လကိုမိုင်းကျင်းပခဲ့တဲ့27ရာစုပင်လုံကြီးလာခံအပြီးကချင်ရှမ်းနယ်ခရင်ပြည်နယ်တွေမှာမြမတပ်မတော်ကထိုးစစ်ဆင်တာတွေအရင်ထက်ပိုလှုပ်လာတာတွေတွေ့ရတာကြောင့်ငြိမ်းချမ်းရေးအတွက်အလားအလာမကောင်းဘူးလို့စစ်ရေးနိုင်ငံရေးသုံးသပ်သူဒေါက်တာရမျိုးသိန်းကပြောပါတယ
်ဒီ27ရာစုပင်လုံနောက်ပိုင်းမှာပေါ့လေပြည်တွင်းငြိမ်းချမ်းရေးနဲ့ပတ်သက်တဲ့အလားအလာကအားရစရာမကောင်းတဲ့ဘက်ကိုဦးတည်လာတယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ်27ရာစုပင်လုံနောက်6လဒုတိယအစည်းအဝေးမလုပ်ခင်မှာကြားထဲမှာကျွန်တော်တို့အမျိုးသားအဆင့်အစည်းအဝေးတွေလုပ်ရမယ်။အတမတော်နဲ့အစိုးရနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းတွေကြားမှာယုံကြည်မှုနားလည်မှုကိုပို့ပြီးတော့ခိုင်မာအောင်တိစောက်ဖို့လိုအပ်တယ်လို့ကျွန်တော်ကမြင်ပါတယ်။ဒါပေမဲ့အဲ့ဒီလိုမဟုတ်ဘဲနဲ့ရှမ်းပြည်နယ်မှာရောကချင်ပြည်နယ်မှာရောကျွန်တော်ကရင်ပြည်နယ်အချို့ဒေသတွေမှာပါဒီတိုက်ပွဲတွေဖြစ်နေတာဟာဒီအစိုးရတမတော်နဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းတွေကြားမှာပြန်လည်သိမြင်ရရလည်းပဲအနှံ့ဝေးသွားနိုင်တယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ
်။ SSBB SSA ရှမ်းပြည်မြောက်ပိုင်းတပ်ဟာNCA စာချုပ်မှာလက်မှတ်မထိုးရသေးတဲ့အဖွဲ့ဖြစ်ပါတယ်။မိုင်းရှူးမြို့နယ်မှာဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ဒေသခံထောင်ကျော်ဟာဟိုက်ပါရေတံခွန်နားကဒေသတစ်ဝိုက်မှာစစ်ဘေးရှောင်နေရတယ်လို့ SSC မြောက်ပိုင်းတပ်ကပြောပါရခင်ဗျာ။